ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာဖြစ်ခဲ့တဲ့တိုက်ပွဲကြောင့်ယာနဲ့ချီတဲ့ဒေသခံရွာသားတွေဟာတိုက်ပွဲလွတ်ရာကိုတင်ရှောင်နေကြရပြီးသူတို့အတွက်လိုအပ်တဲ့စားနပ်ရိက္ခာတွေကိုပတ်ဝန်းကျင်ရွာတွေကကူညီထောက်ပံ့ပေးနေကြရပါတယ်။ဒီနေ့တော့အစိုးရတပ်မတော်နဲ့ TNL ကြားမှာတိုက်ပွဲမရှိတဲ့အကြောင်းနဲ့ကြောင်မဲဘက်မှာတော့အစိုးရတပ်ဖက်ကလက်နက်ကြီးနဲ့ပစ်နေတာရှိနေသေးတဲ့အကြောင်းTNL ဘက်ကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးစစ်ရေးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာဒီလ17ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါဒီတိုက်ပွဲတွေကြောင့်ဒေသခံရွာသား300လောက်ဟာဘေးလွတ်ရာကျေးရွာတွေကိုတိမ်းရှောင်နေရတယ်လို့တအံ့အမျိုးသမီးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလွေးချီစင်ငါကပြောပါတယ်
လောလောဆယ်ဒုက္ခတွေ300ကျော်လောက်တော့ရှိနေတယ်အဲ့ဒီကြောင်မဲမြို့နယ်ပန်းမင်းရွာနဲ့မန်ခေါရွာလာတာကြတော့မှခွန်ကော်ရရှိမယ်တော့ဖယ်ရရှိမယ်အဲ့ဒီနာလွေရွာနေလာပြီးမှပန်းမင်းနဲ့မန်ခေါကိုခွဲပြီးတော့နေကြတာပေါ့ခုံးကြီးကျောင်းမှနေစုပြီးတော့နေကြတယ်တရားတလောက်ဆိုရင်တော့လောလောဆယ်ကသူဒီရှိနေတဲ့ရွာလည်းမျိုးနဲ့နေရမဟုတ်တဲ့ခါကြတော့အဖက်ကြီးတွေလာပြီးတော့ခွန်ကြီးထောက်ပံ့တာတော့မတွေ့ရသေးဘူးဒီနီနာမှရှိနေတဲ့ရွာ3-4ရွာတွေကစုပေါင်းပြီးမှသာဖို့တောက်ဖို့စီစဉ်ပေးတဲ့အပိုင်းတွေတော့တွေ့ရတယ
်။တင်းဆောင်လာသူတွေမှာလက်နက်ကြီးကြီးစားထိမှန်သူ3ဦးလောက်ရှိပြီးဒဏ်ရာမပြင်းထန်ကြောင်းနဲ့တိုက်ပွဲဖြစ်စဉ်အတွင်းအားပြောင်ရွာကအိမ်5လုံးလောက်ထိခိုက်ခဲ့ကြောင်းပြောပါတယ်။ပြီးခဲ့တဲ့ရက်တွေကကွက်ခိုင်မြို့နယ်အတွင်းမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးဟာယာယီပိတ်ခဲ့ရတာတွေရှိသလိုစနေနေ့ကတော့လာရှိုးမြို့လေရင်ကွင်းအတွင်းကိုတရားခွန်မမရှော့တိုက်ဒုံးကြီးကြောက်ရောက်ခဲ့တာကြောင့်လေရင်အသွာလာတွေယာယီရက်ဆိုင်ခဲ့ရပါတယ်။ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေတဲ့အကြောင်း TNLA တန်းပလောင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတယ
်။ဒီနေ့တော့ဘာမှမရှိသေးဘူးဘာမှလုပ်ရတယ်လားမရှိသေးဘူး။ကျွန်တော်ကတော့ဒီမင်းညာတင်ညာလို့တော့ဒီကျောင်းမဲသက်ခိုင်းရဲ့မင်းတော်သက်ခိုင်းရဲ့ဒီမနေ့ရောလေကြီးအပြာနဲ့ဆေမမတရားငါမမနဲ့အဲ့ဒီအပြာရောမှာတော့ရှော့ကြည့်ခံနေရတယ်ဒါရှိ။ခိုင်းမြမာဒီနမ်ခန္ဓာနမရသံမြန်ရည်နေရတဲ့ဘဝချုပ်မှုရှိတယ်။နိုင်ငံပေါ့ဒီနေရာမှာအကောင်မကြဘူး
။ကြောင်မဲမျိုးနယ်နဲ့နမ်ဆန်မျိုးနယ်အကြားမှာတမရော်ကလက်နက်ကြီးနဲ့ပစ်ခတ်တာရဟတ်ရင်နဲ့တိုက်ခိုက်တာတွေရှိခဲ့တဲ့နောက် TNLA ရဲ့ယာယီတက်စခန်းတွေကိုဆုတ်ခွာပေးခဲ့ကြောင်းလည်းပြောပါတယ်။ကြောင်မဲမျိုးနယ်ကဒေသခံတူကတော့ဒီကနေ့တိုက်ပွဲဖြစ်ပွားတာမရှိသလိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာမရှိကြောင်းပြောပါတယ်
။ဒီနေ့ပစ်ခတ်ဆိုင်တာမရှိတော့မကြရအောင်ခွေးအောင်တောင်ရအောင်ဟာအဲအောင်ပါပဲဖြစ်နေကြရတယ်အခုကဘာမှမရှိတော့ဘူးအခုကဘာမှမရှိတော့ဘာမှမကြရတော့ဘူး
ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမင်းမြန်းနိုင်ဖို့တမ်ဘရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဖုန်းခေါ်ဆိုခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးနိုဝင်ဘာလ16ရက်နေ့ကတော့ရက်ဖက်ဖွဲ့စည်း90ကျော်ကရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲနဲ့ပတ်သက်ပြီးအရေးပေါ်ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာအော်တိုဘာလကနေလက်ရှိအချိန်ထိတိုက်ပွဲဖြစ်ပွားတဲ့ကာလအတွင်းအရက်သားပြည်သူ30ကျော်ထိခိုက်ဒဏ်ရာရပြီးအနည်းဆုံး9ယောက်သေဆုံးခဲ့ရကြောင်းနဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေအမြန်ဆုံးရပ်တန့်ပေးဖို့တောင်းဆိုခဲ့ပါတယ်။